အစိုးရတာနယ်လက်နက်ကင်တကြစီရေပဋိပက္ခတင်းမာမှုတွေရှိနေဆက်ကချင်းဒေသတွင်မိုးရေဆေးဝါးပြဿနာဟာတစ်နှစ်တခြားပိုပြီးတော့မှဆိုးဝါးလာနေတာဟာသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကထိရောက်စွာကင်တွယ်ဖြေရှင်းပေးမှုအားနည်းနေတာကြောင့်ဖြစ်တယ်လို့ကချင်းအရေးလှုပ်ရှားနေသူတွေကပြောဆိုလိုက်ပါတယ်။ကချင်းဒေသတွင်ဘိန်းစိုက်ပျိုးမှုနဲ့မိုးရေဆေးဝါးကင်းစင်တိုက်ဖျက်ရေးအာဏာပိုင်တွေအရေးတကြီးကင်တွယ်ဖြေရှင်းပေးဖို့ဒီကနေ့စနေနေ့ဒီဇင်ဘာလ20ရက်နေ့မှာကချင်းပြည်နယ်မုံညင်းမြို့ကရာနဲ့ချီတဲ့ဒေသခံတွေကဆန္ဒပြတောင်းဆိုလိုက်ပါတယ်။တည်ရင်ပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကဆက်ပြီးတင်ပြပေးပါမယ်
။ကချင်ပြည်နယ်တွင်ဘိန်းဆိုင်ပြုံးမှုမိုးရေဆေးဝါးထုတ်လုပ်ဖြန့်ဖြူးမှုနဲ့ကချင်ပြည်သူလူထုကြားအထူးသဖြင့်လူငယ်တွေကြားမှာမိုးရေဆေးဝါးသုံးဆွဲမှုမြင့်မားလာနေတဲ့အပေါ်ကချင်လူမှုအတိုင်းဝိုင်းကစိုးရိမ်မှုတွေပိုများလာနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ဒေသခံအာဏာပိုင်တွေအနေနဲ့မိုးရေဆေးဝါးအန္တရာယ်ကိုထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့ကချင်ပြည်နယ်မိုးညင်းမြို့မှာဒီကနေ့စနေနေ့ဒီဇင်ဘာလ20ရက်နေ့မှာမြို့ကံပြည်သူတွေအရက်ဖတ်အဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေပူးပေါင်းပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေသတွင်းမှာမိုးရေဆေးဝါးပြဿနာကိုအာဏာပိုင်တွေဘက်ကထိရောက်စွာကင်တွယ်ဖြေရှင်းမှုအားနည်းနေတဲ့အတွက်လူသားမျိုးနွယ်ကိုလူညွန်တုံးစေတဲ့အန္တရာယ်ဖြစ်တာမို့မိုးရေဆေးဝါးပြဿနာကိုအလေးအနက်ထားဆောင်ရွက်ပေးပါလို့ချင်းပြည်သူတွေကတောင်းဆိုတဲ့အကြောင်းဆန္ဒပြပွဲကိုဦးဆောင်သူဦးဆိုင်တော်ကပြောပါတယ
်ကျွန်တော်တို့အဓိကဆန္ဒပေါ်ထုတ်တာကတော့ကျွန်တော်တို့ဒီကမှာမြေစီဝါအန်ဒီကိုပီတီဒီသူအားလုံးစီနာတယ်ဒီတော့ပါဒီပေါင်းပြောတိုက်ချက်ချဖို့အစီအမံဆွင့်ပေးတဲ့သဘောလေးပါပါတယ်ဒီတော့ကျွန်တော်တို့ဒီကမှာရှိတဲ့အာဏာပိုင်ကျူးနာပေးတဲ့သဘောပါပါတယ်ကျူးနာပေးတယ်ဆိုတာတော့အာဏာပိုင်တွေကလည်းပြီးတော့မူရီစေဝါနဲ့ပတ်သက်ပြီးအရေးကြီးဆောင်ရွက်တဲ့အခါမှာဒီရောက်ရောက်ရောက်အရေးကြီးဆောင်ရွက်မှုမှာအားလေးတာကိုကျွန်တော်တို့ပြင်ရရတဲ့အတွက်ကြောင့်တို့ကျွန်တော်တို့ဒီလိုဆန္ဒပေါ်ထုတ်ခြင်းနဲ့ဖြစ်ပါတယ်ကျွန်တော်တို့နောက်တစ်ချက်ကတော့2016ခုနှစ်မှာကျွန်တော်တို့ကဆန္ဒပေါ်ထုတ်အမြင်ဖွင့်ပြီးရင်2015ခုနှစ်မှာကျွန်တော်တို့အာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အရေးကြီးဆောင်ရွက်မှုအပိုင်းမှာလက်တွဲလှုပ်ဆောင်သွားဖို့အစီအစဉ်နဲ့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ
်စစ်ပွဲတံကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်နေတဲ့အပြင်တည်ငြိမ်တဲ့စီးပွားရေးလုပ်ငန်းတွေအခြေချလုပ်ကိုင်နိုင်မှုနဲ့အလုပ်ကိုင်ခွင်လန်းနှဲပါမှုတွေကကချင်ပြည်သူတွေကြားမိုးရေဆေးဝါးနဲ့စိတ်ကြွစေတုံးဆွဲမှုကိုပို့ပြီးတော့မှဖြစ်စေတဲ့အကြောင်းရင်းဖြစ်နေတယ်လို့လည်းကချင်အမှန်တရားရှာဖွေရေးကော်မတီကဦးမောင်ထံကဆိုပါတယ
်မိုးရေဆေးဝါးတော့တော်တော်လေးကိုဆိုးရွားတယ်လို့ပြောလို့ရတယ်ဒီစစ်မဖြစ်ခင်ကာလကလေးကဆိုးတာတော့ထောက်ပါတယ်ဒီနောက်ပိုင်းဆိုပိုဆိုးတာဥမာကျွန်တော်နဲ့အတူကြီးလာခဲ့တယ်ကျွန်တော်နဲ့တန်းအယောက်ထားလိုက်၄၀လောက်ရှိတယ်ဆိုရင်၄၅ယောက်ပဲကျန်တယ်အားလုံးကဒီမူရီဆေးဝါးကြောင့်အားလုံးဆော့ဆော့ဆုံးသွားကြတယ်ပေါ့လေဆိုတော့မူရီဆေးဝါးပြဿနာကဘလို့မှကိုဒါစီးလို့မရနိုင်တဲ့လိုမျိုးဖြစ်နေတယ်ဟိုထောင်ထဲမှာဆိုတဲ့လူလည်းများကြီးပါပဲအရင်တော့ကကြာရင်ဒီဆိုးရဘက်ကကောပြီးတော့ဒီကင်ဘက်ကနှစ်ခုစလုံးကမူရီဆေးဝါးသူ့ထိုက်လိုက်တော့သူတို့ဒေတာမှာသူတို့ထိမ့်တိမ့်တိမ့်တိမ့်ပေါ့သူတို့ထိမ့်တိမ့်တိမ့်တိမ့်ဆိုတော့ဒီဖန်စီတာတို့ဘာလို့အမြင်တွေလုံနေအခုစစ်ဖြစ်တဲ့အခါကျတော့နှစ်ဖက်စလုံးနဲ့အဲ့ဒါကိုတိတ်မလုံနိုင်နဲ့အဲ့ဒါကိုခွင်းကောင်းယူပြီးကြားနေဒီမူရီဆေးဝါးဖောက်ကားတဲ့ဥစ္စာပေါ့တေယူဖောက်ကားတဲ့ဥစ္စာလည်းပို့ပြီးတော့ကျွန်တော်ဒီလူငယ်တွေကြားမှာဒီစစ်ကလည်းတစိမ့်တစ်ပိုင်းတော့ကျွန်တော်တို့ဒီပြဿနာကိုဆိုးရွားစေခဲ့မှာတော့ပါတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ
စစ်တမ်းခံရတဲ့ကချင်ပြည်နယ်တွင်းကကချင်ပြည်သူတွေအတွက်ဒေသရင်းဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့အလုပ်ကိုင်ခွင်လန်းဖန်တီးပေးရတွေကိုဦးစားပေးလှုပ်ဆောင်ဖို့လိုအပ်တယ်လို့ပဲမိုးရေဆေးဝါးသုံးဆွဲသူတွေအပေါ်မှာလူမှုဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုစနစ်တကျဆောင်ရွက်ပေးဖို့လိုအပ်ပါတယ်လို့လည်းဦးဆိုင်တော်ကပြောပါတယ
်ခုလက်ရှိအခြေအနေရဆိုရင်တော့ကျွန်တော်တို့လူငယ်တွေအတွက်ကဒါဆိုရင်ဆရာဖြစ်နေပါတယ်ဒီမိုးရေဆေးဝါးအန်ဒီကကျွန်တော်တို့အားလုံးအာနာပိုင်ရဲ့ဘက်ကရောကျွန်တော်တို့ဒီသူ့စိုက်ဘက်ကနေပြီးတော့အားလုံးလက်တွဲပြီးတော့မှဒီဝင်ရေးစေဘကိုပူပေါင်းတိုက်ချက်မှပဲနားမဲ့အနာကအတွက်ကျွန်တော်တို့ကကောင်းသောအနာကလေးဖြစ်လာနိုင်မှာပါဒါမှမဟုတ်ရင်တော့ကျွန်တော်တို့အတွက်ကတော့အင်တာမအန်ဒီကြီးရဲ့လက်နက်တစ်ခုတစ်ပွဲပေါ့ဒီဝင်ရေးစေဘဘုံညာသူအနေဖြင့်ဖြစ်နေတာကိုကျွန်တော်တို့က
ကချင်ပြည်နယ်အစိုးရကချင်လွတ်တော်ကိုယ်စားလှယ်တွေသက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းတွေကချင်လက်နက်ကိုင်ဖွဲ့တွေနဲ့အတူမွေးစေဝါတိုက်ဖျက်ရေးစီမံကိန်းချဆောင်ရွက်နေတဲ့ကုလသမဂ္ဂ UNODC နဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့ကချင်ပြည်နယ်တွင်းကမွေးစေဝါပြဿနာကိုအရေးပေါ်ဦးစားပေးဖြေရှင်းပေးဖို့ကိုလည်းကချင်ပြည်သူလူထုကတောင်းဆိုပါတယ်လို့ဒီကနေ့ဆန္ဒပြပွဲဦးဆောင်သူတွေကဆိုပါတယ်ကချင်ပြည်နယ်တွင်းကမိုးရေဆေးဝါးပြဿနာတွေဘာကြောင့်ပုံမှုကြီးထွားလာစေပါသလဲဆိုတာကိုဒေတာတွေမှာလိုက်လံလေ့လာဆန်းစစ်ပြီးတော့စာရင်းကောက်ယူထားတဲ့အချက်အလက်တွေကိုစုစည်းပြီး ကချင်မျိုးသမီးစီယုံထိုင်းနိုင်ငံကနေပြီးခဲ့တဲ့အောက်တိုဘာလကထုတ်ပြန်ခဲ့တဲ့ Silence Offensive အတန်တိတ်ထိုးစစ်ဆင်ခြင်ဆိုတဲ့အစီရင်ခံစာထဲမှာလည်းကချင်ပြည်နယ်အတွင်းအဓိကဘိန်းဆိုင်ပြိုတဲ့ဒေသတွေကတော့ချီပွေနဲ့ဝိုင်းမော်မျိုးဖြစ်ပြီးမြကြီးနားနဲ့ဗမော်မျိုးဘက်မှာလည်းလူငယ်တွေမူရစေဝါထိုးသွင်းသုံးဆွဲမှုမြင်မာနေတယ်ဆိုတာကိုထည့်သွင်းဖော်ပြထားပြီးတော့တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့အမြန်ဆုံးဖြေရှင်းပေးဖို့ကိုကချင်ရေးလှုပ်ရှားသူတွေဘက်ကတောင်းဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်။